မှတ်တမ်းရုပ်ရှင်ဖန်တီးသူဒါရိုက်တာကိုဖေမောင်စိန်းဟာထောင်ကနေလွတ်မြောက်ရပြီး၃ရက်အကြာဩဂုတ်လ၁၉ရက်ကဆာကူရာဆေးရုံမှာကွယ်လွန်သွားခဲ့ပါတယ်ကိုဖေမောင်စိန်းရဲ့ဇာပနာကိုတော့ဩဂုတ်လ21ရက်မနေ့17နာရီရန်ကုန်မြို့ရေဝေးတုတ်တန်ခမတင်မှာကျင်းပမယ်လို့စနီးဖြစ်သူဒေါခင်ဆွတ်ဆူထေးက VOA ကိုပြောပါတယ်ဒီအကြောင်းရန်ကုန်ဘက်ကသတင်းပေးပို့ထားတာကိုတော့နန်းလောင်ပြောပြပေးပါမယ်ရှင
်မှတ်တမ်းရုပ်ရှင်ဖန်တီးသူဒါရိုက်တာကိုဖေမောင်စိန်းဟာ2023ခုနှစ်စစ်အာဏာသိမ်းယူပြီးတဲ့နောက်ပိုင်းຫນွေອູ້ຕົນລະຍິກາລະດຊາວມັດດັນຍົກຊິນປິညာແນ່ອຈານມະເພັດອານາພີຊານຍີມາປູປ້ອງປາວင်ເລົ່າຊາແຄດູຜິດປາແດ2022ຄຸນເມລະ28ຍະນີ້ມາໂຣກຍາປິນແຫຼວຍກໍມິມາພັນຊີຄັນກະຍາປີມັດດຍາອະຕິນເສັດຕົມຫມູ່ປົ່ງມາສັກຄົນຕິນແຫຼ1003ນີ້ຊາມາຄັນແຄຍາປາແດຫຼວຍກໍອຈင်းທອງတွင်ຊິຊິນຕີບຍໍກາກູເສັດຄັນກະຍາປີຈາມາຍີຊົວລະແຄປາແດຄາຍໍຕີບຍໍກາຈອງອອກປາຍມະເລົ່າໄນແນ່ອະທີຜິດແກແດລູມິຕາຊຸວິນກາປ ્યો ບາແດပိသားစုရဲ့တောင်းဆိုမှုကြောင့်သူ့ကိုကရင်နေပြည်နယ်လွှိုက်ကော့အချင်းထောင်ကနေပြေးခဲ့တဲ့ဇူလိုင်လတည်းအင်းစိန်အချင်းထောင်ကိုပြောင်းရွှေ့ခဲ့တာလို့စနီးဖြစ်သူဒေါ်ခင်စုစုထေးက VOA ကိုပြောပါတယ်။ပြေးခဲ့တဲ့ဩဂုတ်လ16ရက်နေ့ကထောင်ကလွှတ်မယ့်ရခဲ့ပြီးတဲ့နောက်အင်းစိန်ဆေးရုံကနေဆာကူရာဆေးရုံကိုပြောင်းရွှေ့ကူတာခဲ့ပြီး3ရက်အကြာဩဂုတ်လ19ရက်နေ့နေ့လယ်2နာရီမှာကွယ်လွန်သွားတယ်လို့စနီးဖြစ်သူဒေါ်ခင်စုစုထေးက VOA ကိုပြောပါတယ်။ကိုဖေမောင်စိန်းရဲ့ဇာပနာကိုတော့ဩဂုတ်လ23ရက်မနေ့ဆက်သနာရီရန်ကုန်မြို့ရေဝေးတုတ်တန်ခမ်းမတင်မှာပြုလုပ်သွားမယ်လို့စနီးဖြစ်သူက VOA ကိုပြောပါတယ်ကိုဖေမောင်စိန်းမကွယ်လွန်ခင်ကအင်းစိန်ဆေးရုံမှာတန်ကြိုးခြေကျင်းနဲ့ဆေးရုံတရတာလို့လည်းဆိုပါတယ်
ကလေးကျောင်းကမှပို့တော့လေဒီရေလာဆောင်နဲ့အမေကလာဆောင်နဲ့ခရီးဝင်တွေတစ်တောင်းနေတော့တန်ကျိုးတော့ခတ်တာလေပေါ့နော်ခတ်တာလေဒါမျိုးနဲ့နောက်ပိုင်းတော့ဟိုဟာပုံလေးတွေရောအမေကြီးတွေရောနည်းနည်းကြည့်ကြောင်းနဲ့ကြည့်ကြတော့ခါကြတော့ဆုတ်ပြေးပြီးတော့ပါလေဒါတော့ပြင်တော့အဆင်ကြီးကြီးကြည့်ပြီးလာတာများပါလေ
ဒါရိုက်တာကိုဖေမောင်စိန်းဟာကတ်တုံးဆရာကြီးဦးဖေတင်ရသားဖြစ်ပြီးရန်ကုန်ရုပ်ရှင်သင်္ဍန်ကျောင်းကနေရုပ်ရှင်မှတ်တမ်းအများအပြားဖန်တီးရိုက်ကူခဲ့သလိုနိုင်ငံတကာဆုတွေလည်းအများကြီးရခဲ့သူဖြစ်ပါတယ် The River Our Iyawari ဖခင်ဖြစ်သူကတ်တုံးဦးဖေတင်အကြောင်းရိုက်ကူထားတဲ့ရည်စရာလို့တော့မထင်တဲ့စသဖြင့်ထင်ရှားတဲ့မှတ်တမ်းရုပ်ရှင်အများအပြားဖန်တီးရိုက်ကူခဲ့တာပါမတန်ရုပ်ရှင်ဖန်တီးသူဒါရိုက်တာဖေမောင်စိန်ကွယ်လွန်တာဟာအနုပညာလောကအတွက်နှစ်နာမှုကြီးမားတယ်လို့ဆိုင်ရေးဆရာကဗျာဆရာဝေမှုသွင်းကခုလိုပြောပါတယ
်ဒီအနုပညာလောကအတွက်တော့တခြားဘောက်ဆုံးရှုံးမှုပေါ့ဒီအနုပညာ industry ကနေရှိတဲ့လူတွေတယောက်ပြီးတယောက်အပြင်ထွက်မထွက်လို့ရှိရင်တို့ရဲ့လက်ထက်မှာကြာဆုံးအခုလိုမျိုးပေါ့နော်မစီစဉ်မဲနဲ့စေကူတာခွင့်တော်တော့ဆောင်ပြပဲနဲ့အရင်ဦးကြီးဆန္ဒရဲ့ဟိုဖိနှိပ်မှုအောင်မှာအသက်ဆုံးရှုံးသွားတယ်ဟာရမရေမတွက်နိုင်အောင်ပဲဆိုတော့ဒါဒီတိုင်းပြည်မှာရှိတဲ့အနုပညာ industry ရဲ့ကြာဆုံးမှုလို့လည်းပြောလို့ရပါတယ်ချက်ောက်စီရဲ့ဒီဖိနှိပ်မှုဟာအနာဂတ်လူငယ်တွေအတွက်လည်းလမ်းပျောက်စေတာပေါ့ဗျာကျွန်တော်တို့ကတော့အရင်ထိခိုက်ရေကွဲရတယ်ဝန်းနေရတယ်ဟိုစိုးရတဲ့အဖြစ်အပျက်တစ်ခုပါပဲအနာဂတ်လူငယ်တွေအတွက်လည်းဗျာအခုပြည်ပေါင်းဆင်းရဲချေပွင့်ပါကျွန်တော်ကတော့ဟိုအရင်နှမျောပါတယ်
ကိုဖေမောင်စိန်းဟာမြန်မာရုပ်ရှင်အပြောင်းလဲအတွက်ထိပ်ပိုင်းကဦးဆောင်ပါဝင်ခဲ့ပြီးလူငယ်ရုပ်ရှင်သမားအများအပြားကိုလှမ်းပြလက်တွဲခေါ်ဆောင်ခဲ့သူတူဦးဖြစ်တယ်လို့လှုပ်ဖော်ကိုင်ဖက်တွေကပြောပါတယ်